နိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့လုံခြုံရေးအဖွဲ့ခေါင်းဆောင်တမရယုံလုံခြုံရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်နိုင်ဦးကိုဒီကနေ့အောက်တိုဘာလ23ရက်နေ့မှာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့2010နှစ်နေပြီးတော့အထူးတရားရုံးကပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဦးအောင်နိုင်ဦးအပေါ်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့လဲစစ်ကောင်စီကထပ်မံဆွဲဆိုထားတာမို့ထပ်မံရင်ဆိုင်ရအောင်မလို့တရားရေးသတင်းရောက်ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုမတ်စုမြတ်မုံကပြောပြပေးပါပါရှင်
။ဒေါက်ဆန်းစုကြည်ရဲ့လုံခြုံရေးအဖွဲ့ခေါင်းဆောင်တမရယုံလုံခြုံရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်နိုင်ဦးကိုစစ်ကောင်စီက2021အောက်တိုဘာမှာဖမ်းဆီးခဲ့ပြီးတော့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေပုံမှန်3/1ကားငယ်နဲ့တရားစွဲထားတာဖြစ်ပါတယ်။ဒီနေ့အောက်တိုဘာ23ရက်နေ့မှာတော့ဒီအမှုအတွက်နေပြည်တော်အထူးတရားရုံးကထောင်ဒဏ်10နှစ်ချမှတ်လိုက်တာပါ။ကျိုးပေးကွက်မြက်ခံခဲ့ရတဲ့88မျိုးဆက်ကောင်းဆောင်ကိုဂျင်မီဖမ်းဆီးခံရချိန်မှာကိုဂျင်မီရဲ့ဖုန်းထဲမှာဦးအောင်နိုင်ဦးနဲ့ဆက်သွယ်တာအပြန်အလှန် message ပို့စကားပြောဆိုထားတာတွေကြောင့်ဖမ်းဆီးခံရတာလို့နီးစပ်သူတူကပြောပါတယ
်။သူ့ကိုလျှို့ဝှက်အုပ်ပြီးနဲ့ချတာ။ဒိတ်နဲ့။နံပါတ်၁ကသူ့ကိုစာဆွဲတာကကိုဂျင်မီဖုန်းထဲမှာတွေ့လို့ဆိုပြီးဆွဲတာ။သူ့ဘာမှမမီကိုဂျင်မီဖုန်းထဲမှာသူ့ဟာဆက်တွေ့တာ။တွေ့လို့သူ့ကိုဆွဲတာ။အဲ့ဒါနဲ့လွယ်ပြီးနောက်ကအကြမ်းဖက်ပါချက်ပြီးတော့ပုံမှန်တစ်ခုဖတ်တာ။ဆိုကြရတယ်မှာတက်တက်နဲ့ပတ်သက်တဲ့စကလုံးတွေပါလေအတုံးတုံးတွေပါပါရဲ့လက်မိုက်ကောင်းပါ
ဦးအောင်နိုင်ဦးဟာဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အများစုမှာလိုက်ပါခဲ့သူဖြစ်ပါတယ်ဦးအောင်နိုင်ဦးကို2012ချတာဟာဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးအဖွဲ့ခေါင်းဆောင်ဟောင်းဖြစ်လို့မဟုတ်ဘဲနိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်လို့ထောင်ချတာဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်နေပြည်တော်အထူးတရားရုံးမှာအမှုစစ်ဆေးတာတွေရောစီရင်ချက်ချချိန်မှာပါပြင်ပလူတွေလာရောက်ခွင့်မရှိသလိုရှေ့နေတွေကိုလည်းသတင်းမီဒီယာတွေကိုအမှုအကြောင်းပြောဆိုခွင့်စစ်ကောင်စီဘက်ကတားမြစ်ထားပါတယ်သူနဲ့အတူဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးတာဝန်ယူခဲ့တဲ့တပ်တော်ဆောင်ဒေါ်ချယ်ရီထက်ကိုလည်းတမရအကြီးညိုပြက်အောင်ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန် 905- ကကြီးနဲ့ရောရဲစီကန်ထိမ့်သိမ်းရင်းနဲ့ပါစစ်ကောင်စီကတရားစွဲဆိုပြီးထောင်ဒဏ်5နှစ်ပြစ်ဒဏ်ချထားပါရဲ့ရှင်